တန်ရှင်းသောယသတဘတ်ကိုစတင်ခဲ့ပါပြီ။ဒီနေ့မှာရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး၁၂အခန်းငယ်၁ကနေ၁၁ကိုကြားနာကြားရတယ်။တန်ရှင်းသောယသတဘတ်၌ကျွန်တော်တို့ပြုကျင့်ရမယ့်အရာ၊ရှောင်ကျင်ရမယ့်အရာတို့ကိုဖော်ပြထားတယ်။ယေရှုဖျားရှင်ကိုချစ်ခြင်း၊ယုံကြည်ခြင်း၊ရည်ရွယ်ခြင်းအချက်များပဲဖြစ်ပါတယ်။မာသာကယေရှုကိုယ်တော်ကိုအဲ့ဝတ်ပြုနေတဲ့အချိန်လာဇရုကကိုယ်တော်နဲ့အတူဇပွဲ၌ထိုင်နေတယ်။မာရိယာကအလွန်အဖိုးထိုက်တန်တဲ့နာရုစီမွေးနဲ့ကိုတော်ရဲ့ခြေကိုလိမ့်ကြံပေးပြီးမိမိရဲ့သပင်နဲ့တုပ်ပေးတယ်။စီမွေးရဲ့မွှေးကြိုင်တဲ့အနံ့ကတခန်းလုံးမှာတင်းပြန်နေပါတယ်။မာရိယာကနောင်တယူလျက်သူမရဲ့ချစ်ချင်းမေတ္တာကိုဖော်ပြတယ်။မာရိယာကဆက်ကပ်ပူဇော်တတ်သောမေတ္တာနဲ့တန်ဖိုးကြီးမားသောမေတ္တာကိုကိုရော့အတွက်ဖော်ပြတယ်။မာရိယာကယေရှုကိုရော့၌ထားရှိသောယုံကြည်ခြင်းဖြင့်ပြည့်ဝသည့်မေတ္တာကိုဖော်ပြတယ်။မာရိယာကကိုရော့ရှင်၌ထားရှိသောယုံကြည်ခြင်းနဲ့မေတ္တာကိုလူသိရှင်ကြားဝင်ချတာဖြစ်တယ်။လူသိရှင်ကြားဝင်ခံတာဖြစ်ပါတယ်။ယူဒာဣစကာရီယုတ်ကတော့စီမွေးရဲ့တံပိုးကိုသတ်မှတ်တယ်။စီမွေးကိုစီမွေးအတိုင်းတံပိုးဖြတ်တယ်။အကြောင်းပြချက်ပေးတယ်။တကယ်တော့ကိုရော်ရှင်ကိုချစ်လို့မဟုတ်ဘူး။ငွေကြေးကိုမမောလို့သာဖြစ်ပါတယ်။ကိုရော်ရှင်အတွက်အသုံးပြုတဲ့စီမွေးရဲ့တံပိုးကိုဝယ်ခဲ့ရတဲ့တံပိုးအတိုင်းနှုံးထားသတ်မှတ်လို့မရပါဘူး။ကိုရော်ရှင်အတွက်အသုံးပြုတဲ့စီမွေးရဲ့တံပိုး၌မာရိယာရဲ့ယုံကြည်ခြင်းပါတယ်ချစ်ချင်းမြတ်တာပါတယ်နောင်တတရားပါတယ်ကြီးမားသောရည်ရွယ်မှုပါတယ်သူမရဲ့ပိုင်ဆိုင်မှု၌တန်ဖို့အကြီးဆုံးအရာဖြစ်ပါတယ်သူမရဲ့ကောင်းမြတ်သောပြုမူမှုကိုယူဒာဣစကာရီယုတ်ကဝေဖန်ပစ်တင်တယ်ဝေဖန်ပစ်တင်မှုသည်ကောင်းတဲ့အရာမဟုတ်တဲ့အပြင်ဟန်ဆောင်ခြင်းများလည်းပါနေသေးတယ်တဲ့တို့အားလုံးကိုဖျားသခင်ကောင်းကြီးပေးပါစေ